စက်တင်ဘာလအတွင်းဖင်လန်မှာကျင်းပမယ်အာရှဥရောပထိပ်သီးဆွေးနွေးပွဲမှာစစ်ဆွေးရနိုင်ငံခြားရေးဝန်ကြီးကိုတက်ရောက်ဖို့ဖိတ်ကြားတာဟာဥရောပအဖွဲ့ဝင်နိုင်ငံတွေကချမှတ်ထားတဲ့မူဝါဒနဲ့အညီဖိတ်ကြားတာဖြစ်တဲ့အကြောင်းဖင်လန်နိုင်ငံခြားရေးဝန်ကြီးဌာနထိပ်တန်းအရာရှိတူက VO ကိုပြောဆိုပါတယ်စစ်ဆွေးရနိုင်ငံခြားရေးဝန်ကြီးကိုအာဆမ်စည်းဝေးပွဲတက်ရောက်ဖို့ဖင်လန်နိုင်ငံကဖိတ်ကြားတာနဲ့ပတ်သက်ပြီးမြမအရေးတုတ်ရှာဆောင်ရွက်နေသူကြားမှာလည်းအမြင်သဘောထားအမျိုးမျိုးရှိနေပါတယ်။အသေးစိတ်ကိုဦးသိန်းထိုင်ဦးကဆက်ပြီးတင်ပြပေးပါလားခင်ဗျာ
။ဟုတ်ကဲ့မြန်မာနိုင်ငံရဲ့လူ့ခွင့်ရေးအခြေအနေကြောင့်ဥရောပဖွဲ့ဝင်နိုင်ငံတွေကမြမစီဆွေရခေါင်းဆောင်တွေကိုပြည်ဝင်ခွင့်ဗီဇာပိတ်ပင်ထားတဲ့အချိန်မှာအခုလိုဖင်လန်နိုင်ငံအနေနဲ့အာရှဥရောပထိပ်သီးစည်းဝေးကြီးကိုတက်ရောက်ဖို့နားဖာနိုင်ငံခြားရေးဝန်ကြီးကိုဖိတ်ကြားတာဖြစ်ပါတယ်။ဒီလိုဖိတ်ကြားတာဟာဥရောပဖွဲ့ဝင်နိုင်ငံတွေချမှတ်ထားတဲ့အရေးယူတန်ခတ်မှုစီမင်းတွေကိုချိုးဖောက်ရမှာမဟုတ်လားဆိုပြီးဖင်လန်နိုင်ငံဂျာယီဝင်ကြီးဌာနနိုင်ငံရေးဆိုင်ရာဒုတိယဝင်ကြီးမာကတ်စ်လူရာကို VOA ကမေးကြည့်ပါတယ
် It's in accordance with the EU position. Regulation is very clear. The visa ban you can make exceptions if it is.
ဒီလိုဖိတ်ကြားတာဥရောပဖွဲ့ဝင်နိုင်ငံတွေရဲ့ချက်တီချင်းနဲ့ကိုက်ညီတဲ့အကြောင်းချမှတ်ထားတဲ့ပြည်ဝင်ခွင့်ပိတ်ပင်ထားတဲ့စည်းကမ်းတွေအကြတကယ်လို့ဥရောပမှာမြန်မာနိုင်ငံရေးကိစ္စကိုဆွေးနွေးမယ်ဆိုရင်ချွင်းချက်နဲ့ခွင့်ပြုနိုင်ပါတယ်လို့မာကတ်စ်လူရာပြန်ဖြေတာပါဒါပေမဲ့လည်းပြီးခဲ့တဲ့နှစ်ကနယ်သာလန်နိုင်ငံမှာကျင်းပတဲ့အာရှဥရောပနိုင်ငံတွေရဲ့စီးပွားရေးဝင်ကြီးများစည်းဝေးမှာတော့နယ်သာလန်နိုင်ငံကမြန်မာစီဆွေးရတာဝန်ရှိသူတွေကိုပြည်ဝင်ခွင့်မပေးခဲ့ပါဘူးအခုဖင်လန်နိုင်ငံကချွင်းချက်အနေနဲ့မြန်မာစီဆွေးရနိုင်ငံသားရေးဝင်ကြီးကိုဖိတ်ကြားတယ်ဆိုတော့ဖင်လန်နိုင်ငံကျင့်သုံးတဲ့မူဝါဒဟာနယ်သာလန်နိုင်ငံနဲ့မတူဘဲကြောင်းလဲတယ်လို့ပြောလို့ရမလားဆိုပြီးပြည်ရီကထမေးကြည့်ပါတယ
် Well it's a different meeting a different agenda and it's always
အခုကျင်းပမယ့်အစည်းအဝေးဟာနယ်သာလန်မှာကျင်းပခဲ့တဲ့အစည်းအဝေးနဲ့မတူတဲ့အကြောင်းအစည်းအဝေးမှာဆွေးနွေးမယ့်အကြောင်းအရာတွေကလည်းကွာခြားတဲ့အကြောင်းပြည်ဝင်ခွင့်ပေးတဲ့ကိစ္စဟာလက်ခံတဲ့နိုင်ငံအနေနဲ့အမြဲတမ်းဆုံးဖြတ်ပိုင်ခွင့်ရှိတဲ့ကိစ္စဖြစ်ပါတယ်လို့မာကတ်စ်လူကပြန်ဖြေတာပါဖင်လန်နိုင်ငံဟာမကြာခင် EU ဥရောပနိုင်ငံတွေရဲ့လက်ကျသဘာဝတိအဖြစ်တာဝန်ယူဖို့ရှိပါတယ်။အခုဆိုရင်မြန်မာနိုင်ငံရဲ့အခြေအနေကိုကုလသမဂ္ဂကရေးယူဖြည့်ရှင်းတင်နေဆိုပြီးအရှေ့တောင်အာရှနိုင်ငံတွေကိုယ်တိုင်ကြေညာလာတာတွေရှိနေပါတယ်။ဒီနေထားပုံမှာရောဖင်လန်နိုင်ငံအနေနဲ့ဘယ်လိုသဘောထားမျိုးရှိပါသလဲလို့စမေးကြည့်တော
့ Well I think it's very good that we have activity on in from different regions and especially good of
နေရာဒေသအသီးသီးကလှုပ်ရှားမှုတွေရှိလာတာသိကိုကောင်းပါတယ်အထူးသဖြင့်အာရှနိုင်ငံတွေဟာမြန်မာနိုင်ငံရဲ့အခြေအနေကိုအထူးစိုးရိမ်လာတာဟာကောင်းတဲ့လက္ခဏာပါပဲလို့ဖင်လန်နိုင်ငံဂျာယီဝန်ကြီးဌာနနိုင်ငံရေးဆိုင်ရာဒုတိယဝန်ကြီးမာကတ်စ်လူရာကပြန်ဖြေပါတယ်မြန်မာနိုင်ငံရဲ့အခြေအနေဟာအကောင်းဘက်ကဦးတည်တဲ့အကြောင်းလဲတွေမရှိတဲ့အတွက်ဖင်လန်နိုင်ငံအနေနဲ့လည်းစိုးရိမ်နေအကြောင်းသူကထုတ်ဖော်ပြောဆိုပါတယ်ဒီနှစ်အစည်းအဝေးမှာဖင်လန်နိုင်ငံအာရှနိုင်ငံဖြစ်တဲ့အတွက်သူတို့အနေနဲ့ချွင်းချက်အရလက်ခံဖို့ဆုံးဖြတ်လိုက်တာဆိုပေမဲ့လည်းဖင်လန်ရောက်မြန်မာဒီမိုကရေစီအားစုတွေကတော့ဒီဆုံးဖြတ်ချက်ကိုလက်မခံပါဘူးဖင်လန်နိုင်ငံမြန်မာပြည်ဒီမိုကရေစီရဲ့လှူရှားမှုကော်မတီကတာဝန်ခံသူဖြစ်တဲ့ကိုသားစွေက VOE ကိုခုလိုပြောပါတယ
်ကမ္ဘာအခြေတုံးအချမ်းဖက်တမဒီဖင်လန်နိုင်ငံကိုရောက်လာပြီးတော့ကြီးကြီးခမ်းပါတယ်မှာခါရုံးနဲ့တခုံနဲ့ထိုင်ပြီးတော့ဆွေးနွေးတော့မယ်အဲ့တော့ခါရုံးလက်ခံတယ်ဆိုရင်ဖင်လန်နိုင်ငံတော့အယုံဆိုးနိုင်တယ်ပေါ့လေအဲ့ဒါမျိုးတော့ကျွန်တော်တို့ပြောတာဆိုတော့ရှိတယ်ကျွန်တော်တို့ကြီးကြော်တန်ကတော့ဗာလဲတော့ no delegation ပေါ့ဒီဘလို့တူတူယောက်ဘလို့မျိုးအဆင်နိုင်ဖြစ်ဖြစ်အဆင်မြင်ဖြစ်ဖြစ်ဘလို့ကိုယ်တိုင်တူတူယောက်ကိုမှကျွန်တော်တို့လက်မခံဘူးကျွန်တော်တို့ကတော့တမောတာပေးတာပြီးပါပြီ
။ကုသားစုပြောပြသွားတာပါ။ဘယ်လ်ဂျီယံနိုင်ငံဘရပ်ဆဲလ်ခြေဆိုင်ဥရောပဆိုင်ရာမြမရေးရာယုံညွှန်ကြားရေးမှူးဦးအောင်ရောင်ငွေကတော့ဖင်လန်နိုင်ငံမှာကျင်းပမယ့်အာရှဥရောပနိုင်ငံတွေကအစိုးရအရာရှိတွေရဲ့စည်းဝေးမှာမြန်မာနိုင်ငံဆိုင်ရာကိစ္စတွေကိုဆွေးနွေးဖို့ရှိတဲ့အတွက်မြန်မာနိုင်ငံဂျာယီဝန်ကြီးအစည်းအဝေးတက်ရောက်တာဟာတင့်တော်တယ်လို့သူကမြင်ပါတယ
်။မြန်မာပြည်ကိစ္စကိုအဆင်မှာဆွေးနွေးချင်တယ်ဆိုတာလည်းကျွန်တော်တို့အတွက်တော့ကောင်းပါတယ်။ဘာကြောင့်လဲဆိုတော့တကယ်ပဲဆွေးနွေးနိုင်တော့ဒီမြန်မာကိစ္စကအာဆက်မှဆိုရင်တရုတ်ပြည်လည်းအပါအဝင်ဆိုတော့အကျိုးရှိနိုင်မယ်လို့မြင်ပါတယ
်။ဦးအောင်ရောင်ကြီးပြောဆိုသွားတာပါ။၆ကြိမ်မြောက်အာရှဥရောပနိုင်ငံတွေရဲ့ထိပ်သီးအစည်းအဝေးကိုလာမယ့်စက်တင်ဘာလ10ရက်နေ့နေ့တွေမှာဖင်လန်နိုင်ငံဟယ်လ်စင်ကီမြို့တော်မှာကျင်းပအစည်းအဝေးထားကြတာဖြစ်ပါတယ်။